Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါသေးဗျာ VOA American တန်ရ2022ခုနှစ်စက်တင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ5.25/50/50နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာမနေ့ကင်းမှာသောရရှင်များရှင်ကျမတင်ကြီးထိုက်ပါဒေါခင်မျိုးသက်နဲ့အတူတင်းနေအကျညာပါမယ်အာဆီယံရဲ့မြန်မာဆန်ရအထူးကိုယ်စားလှယ်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်အပါအဝင်မြန်မာဆန်ရခီးစဉ်နဲ့ပတ်သက်လို့စစ်ကောင်စီနဲ့ညှိနှိုင်းနေပါတယ်အာဖဂန်ရင်းနိုင်ငံ20ဝင်ကြီးများဆွေးနွေးကြဖို့အမေရိကန်နိုင်ငံဆိုင်ဝင်ကြီးဂျာမနီကိုတွားဖို့ပြင်ဆင်နေပါတယ်အာဖဂန်ကပန်ရှိတောင်ကြားဒေသတချို့ကိုသိမ်းယူနိုင်ခဲ့ကြောင်းတာလီဘန်တို့ကစနေနေ့မှပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ရဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ9လကျော်ရှိလာချိန်မှာဒုက္ခရင်ဆိုင်ရသူတွေများလာတဲ့အတွက်အမေရိကန်ရောက်မြန်မာနိုင်ငံသားတွေရန်ပုံငွေရှာဈေးရောက်ကြပါတယ
်ကျွန်တော်တို့ရရှိရတဲ့ဆန်တွေကိုမြန်မာနိုင်ငံမှာရှိရဒုက္ခရောက်နေတဲ့သူတွေစစ်ဘေးရှောင်ဒုက္ခသည်တွေကျွန်တော်တို့ပေါ့အခုလက်ရှိရှိရအယူဂျီနဲ့ PDF ကိုကျွန်တော်ပံ့ပိုးပေးပြီးတော့ကျွန်တော်အဖွဲ့နှစ်ဖွဲ့ပေါင်းပြီးလုပ်ချင်းဖြစ်ပါတယ
်အပြည့်စုံကိုတရင်နေအပြီးမှာထုတ်လွှင့်သွားမှာပါနောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
အရှိတောင်အာရှနိုင်ငံများအတင်းအာဆီယံရဲ့မြန်မာအရေးအထူးတန်ထမန်းအရာဝန်ယူဆပ်ကမြန်မာနိုင်ငံခီးစင်တဲ့ပတ်သက်လို့သတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးဆဲရှိပြီးဖန်ခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံခွင့်ရဖို့ကြိုးပမ်းနေတယ်လို့စနေနေ့မှာပြောပါတယ်မြန်မာနိုင်ငံကိုသွားဖို့အတွက်အခုအခါအရေးပေါ်လိုအပ်နေပြီးဒါပေမဲ့ဒါရီမတန်ခင်မှာအမှတ်ကန်ချက်ရဖို့လိုတယ်လို့အထူးတန်ထမန်းအရာဝန်က Reuters သတင်းဌာနကပြောပါတယ်သွားတဲ့အခါမှာသူ့အနေနဲ့ဆောင်ရွက်နိုင်မဲ့ကိစ္စဘာတွေလုပ်လို့ရမလဲဆိုတာတွေကိုရှင်းရှင်းလင်းလင်းသိဖို့လိုတယ်လို့လည်းမစ္စတာအီရာဝင်ကပြောပါတယ်အာဆီယံထိပ်သီးအစည်းအဝေးကျင်းပဖို့စီစဉ်ထားတဲ့အောက်တိုဘာလနှောင်းပိုင်းမတိုင်ခင်မှာမြန်မာနိုင်ငံကိုသွားလို့ကြောင်းသူကပြောပြမိလို့လည်းရဲ့အတိအကျကိုတော့မတတ်မှတ်ရသေးပါဘူးအခုချိန်ထိသတ်မှတ်ချက်မပေးသေးသလိုရှင်းရှင်းလင်းလင်းလည်းမရှိသေးကြောင်းအီရာဝန်ကပြောပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအကြောင်းကြားထားကြောင်းလည်းပြောပေမဲ့အာဆီယံအဖွဲ့ရဲ့ဘုံသဘောတူညီချက်နဲ့ချမှတ်ထားတဲ့အချက်၅ချက်ထဲမှာတော့ဒီလိုတွေ့ဆုံဖို့ကိုလိုအပ်ချက်တစ်ခုအနေနဲ့ထည့်သွင်းမထားပါဘူးအကြမ်းဖက်လုပ်ရက်တွေအဆုံးသတ်ဖို့နဲ့သက်ဆိုင်သူတွေအလုံးကြမှာငြင်းချမ်းစွာဆွေးနွေးပွဲတွေစတင်ဖို့စတဲ့အချက်တွေပဲပါဝင်ပါတယ်ရှင
်မြန်မာနိုင်ငံကတယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုပေးတဲ့လုပ်ငန်းကိုနော်ဝေးခြေဆိုင်တယ်လီနော်ကုမ္ပဏီစီကနေဝယ်ယူခဲ့တဲ့လက်ဘနွန်ခြေဆိုင် M1 Group ကလာမယ့်3နှစ်အတွင်းမှာလုပ်ငန်းတွေချက်ထွန်နိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်း330သုံးဆွဲမှာဖြစ်ကြောင်းအဖွဲ့အမှုဆောင်အရာရှိချုပ် SME Makati ကနေပြောပါတယ်။ဒီငွေကိုဆက်သွယ်ကွင်းရဲ့တိုးချက်ဖို့အပြင် Broadband စနစ်တပ်ဆင်ဖို့နဲ့ဝန်ဆောင်မှုတွေပေးရမှာသုံးမယ်လို့ Mitaki ကရဲ့ပြောကြားချက်ကို Bangkok Post သတင်းမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံမှာကျုံ့နေရတဲ့စိန်ခေါ်မှုရှိတဲ့ဝန်ကျင်ကိုရှောင်တာထက်လက်ရှိနိုင်ငံရေးအခြေအနေကိုဂရုမစိုက်ဘဲမြန်မာပြည်သူတွေအတွက်ကမ္ဘာအဆင့်မီဝန်ဆောင်မှုပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်။တယ်လီနော့ကဇူလိုင်လထဲမှာဒေါ်လာ105သန်းနဲ့ M1 Group ကိုရောင်းချဖို့အတွက်သဘောတူခဲ့တာဖြစ်ပါတယ်။စီမံစည်းကမ်းပိုင်းဆိုင်ရာအတည်ပြုချက်တွေမရသေးပေမဲ့မြန်မာနိုင်ငံသား55သန်းတည်းက16သန်းလောက်သုံးဆွဲနေတဲ့တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကိုလက်ဘနွန်နိုင်ငံဘေရုတ်ခြေဆိုင်ကုမ္ပဏီကနေထိန်းချုပ်နိုင်တော့မှာဖြစ်ပါတယ်။သုံးဆွဲသူတွေရဲ့လက်ကင်ဖုန်းနဲ့အင်တာနက်သုံးဆွဲမှုကိုစောင့်ကြည့်နိုင်တဲ့ spyware ထားပေးဖို့စစ်တပ်ညှိနှိုင်းချက်ကိုမလိုက်နာခြင်းနဲ့အတွက်မြန်မာနိုင်ငံကနေထွက်ဖို့အတွက်တယ်လီနော့ကဆုံးဖြတ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။
အမေရိကတိုက်အလဲပိုင်းဒေသတွေကဒုက္ခသည်တွေနိုင်ငံရေးခေလုံးကွင်ရရေးကျူးပန်းမှုမှာအတားအဆီးဖြစ်စေတဲ့အတွက်နိုင်ငံတွေရဲ့နေဆက်တွေမှာ COVID-19 ကပ်ဘေးရောဂါဆန်ရတမ်းပြင်ကန့်သက်ချက်တွေကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရအေဂျင်စီ UNHCR ကပန်ကြားလိုက်ပါတယ်အယ်ဆာဗီရိုဂွာတီမာလာဟွန်ဒူရက်စ်နိုင်ငံတို့ကနေထွက်ပြေးရသူတန်းတန်းကျော်ရှိပြီးဒေသရင်းမှာမကြုံစဘူးရွှေ့ပြောင်းသွားလာမှုပဋိပက္ခကြီးပေါ်ပေါက်စေတယ်လို့ UNHCR ရဲ့ပြောခွင့်ရအမျိုးသမီးအိုက်ကာတာရီနီကီရီတီက VOA ကိုပြောပါတယ်
and under which we see the ports of entry to the United States remaining closed to most asylum
seekers. I am going to talk about the Colombian government and the American government. COVID-19 ကပ်ရောဂါဆန်ရာခီးသွားတမ်းမြေကန့်သတ်ချက်တွေကြောင့် အမေရိကန် တိုင်းအလဲပိုင်းဒေသတွေကဒုက္ခသည်တွေအနေနဲ့တခြားနိုင်ငံတွေမှာနိုင်ငံရေးခိုးလုံခွင့်ရရှိရေးအကြီးအကျယ်အခက်တွေ့နေတယ်လို့လည်း UNHCR ပြောခွင့်ရကပြောပါတယ်ပြီးခဲ့တဲ့9နှစ်တာအတွင်းအမေရိကန်တိုင်းအလဲပိုင်းဒေသတွေနဲ့မက္ဆီကိုတို့ကနေစွန့်ခွာထွက်ပြေးရမှုတွေကပိုပြီးတော့ဆိုးရွားလာနေတာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာဖက်ဒရယ်တရဲ့စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုးလုံသူတွေတဲကမီဇိုရမ်ပြည်နယ်ရောက်မြန်မာကလေးငယ်ပေါင်း၄၀၀နီးပါးကိုကျောင်းတက်ခွင့်ပေးလိုက်တယ်လို့မီဇိုရမ်ပြည်နယ်တင်ညာရေးဝန်ကြီးဖြစ်တဲ့လာချန်ဒရာမာရာတီရဲ့ပြောကြားချက်ကိုအိန္ဒိယကဒက္ကန်ဟဲရယ်သတင်းမှာဖော်ပြထားပါတယ်။မီဇိုရမ်ပြည်နယ်နဲ့ထွက် ပြုလိုက်တာလို့ဖော်ပြပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒီထဲမှာပြည်နယ်ဝန်ကြီးချုပ်တဦးနဲ့လွှတ်တော်အမတ်အယောက်20ပါဝင်မီဇိုရန်ပြည်နယ်နဲ့ထွက်ပြေးခိုလုံတဲ့မြန်မာနိုင်ငံသားက9400ကျော်ရှိနေပါတယ်။ဒီထဲကကျောင်းသားအရွယ်ကလေးငယ်တွေဟာအစိုးရကျောင်းတွေမှာဖြစ်စေပုဂ္ဂလိကကျောင်းတွေမှာဖြစ်စေပညာသင်ယူနိုင်တယ်လို့ပညာရေးဝန်ကြီးဗာတီလကပြောပါတယ်။ဒါက2009ခုနှစ်ကပြတ်ထန်းတဲ့ RED လို့ခေါ်တဲ့အသက်6နှစ်ကနေ14နှစ်အတွင်းကလေးငယ်တွေအတွက်ဘယ်နိုင်ငံသားဖြစ်ဖြစ်မသိမနေရအခမဲ့ပညာရေးဥပဒေအရပညာသင်ခွင့်ပြုလိုက်တာဖြစ်ပါတယ်။သူတို့ကဒုက္ခဒဲရီဖြစ်အတိမတ်ပြုမထားပေမဲ့လူသားချင်းစာနာမှုဆံရအရဒီဥပဒေနဲ့အညီခွင့်ပေးခဲ့တာဖြစ်ကြောင်းလည်းပညာရေးဝန်ကြီးဗာတီကပြောပါတယ်။မီဇိုရန်ပြည်နယ်ထဲမှာကိုဗစ် -19 ကူးစက်မှုတွေရှိနေသေးပေမဲ့ရောဂါကူးစက်မှုမရှိတဲ့ဒေသတွေမှာကျောင်းတွေပြန်ဖွင့်ဖို့အတွက်ပြည်နယ်ကဆုံးဖြတ်ထားပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12139ပိုင်းဒိုမီတာ40 kHz 9413ပိုင်းဒိုမီတာ57 kHz 5895နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရီမြန်မာဘာသာအစီအစဉ်ရဲ့တင်းခရီနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေတွေအရေးကိုအမေရိကန်ရဲ့အရေးကြီးတဲ့မဟာမိတ်တွေနဲ့ဆွေးနွေးဖို့တင်းင်းကွေနေမှာအမေရိကန်နိုင်ငံဆိုင်ဝင်ကြီးကတားနဲ့ဂျာမနီနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေအမေရိကန်ရဲ့လေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအတွင်းအဓိကလက်ခံရာကတားနိုင်ငံကိုအထူးကျေးဇူးတင်ကြောင်းတင်းင်းကွေနေခီးစားထွက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံဆိုင်ဝင်ကြီးဘလင်ကန်ကနိုင်ငံဆိုင်ဝင်ကြီးဌာနမှတောက်ချာနေတော့ကသတင်းတောက်တွေကိုပြောပါတယ်။
In a couple of days on Sunday, I'll be heading to Doha, where I'll meet with Qatari leaders.
တနင်္ဂနွေနေ့မှာကတားနိုင်ငံဒိုဟာကိုသွားမှာဖြစ်ကြောင်းအမေရိကန်ကိုလာကြဖို့ပြင်ဆင်နေကြတဲ့ဒိုဟာမှာဘေးကင်းလုံခြုံစွာရောက်နေပြီဖြစ်တဲ့ကာဘူးတန်ယုံကဒေသခံဝန်ထမ်းတွေအပါအဝင်အာဖဂန်နည်းနဲ့တွေ့ဆုံနိုင်တယ်လို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောပါတယ်။ဒီနောက်မှာတော့အမေရိကန်ကိုသွားဖို့ပြင်ဆင်နေကြတဲ့ဂျာမနီနိုင်ငံကိုရောက်နေတဲ့အာဖဂန်ဒုက္ခသည်တွေနဲ့လည်းဝန်ကြီးဘလင်ကင်တွေ့ဆုံမှာဖြစ်ပါတယ်။အာဖဂန်နိုင်ငံအရေးနိုင်ငံ20ဝန်ကြီးများအွန်လိုင်းဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားဝင်ကြီးဘလင်ကင်ကဂျာမနီနိုင်ငံခြားရေးဝန်ကြီးနဲ့အတူဥဆောင်ဆွေးနွေးဖို့လည်းရှိနေပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေမထိန်းချုပ်နိုင်နေတဲ့ပန်ရှီတောင်ကြားဒေသမြောက်ပိုင်းကနေရာအများပြားကိုသိမ်းပိုက်ခဲ့တယ်လို့တာလီဘန်တွေကစနေနေ့မှာပြောပါတယ်။ပန်ရှီပြည်နယ်ရဲ့မြို့တော်ဘဇာရိုက်နားကအနာဘာမြို့ကိုသိမ်းပိုက်နိုင်တယ်လို့တာလီဘန်အရာရှိတွေကပြောပေမဲ့တီးခြားခံယူနဲ့အတည်ပြုချက်မရသေးပါဘူး။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့အမျိုးသားခုခံရေးတပ်ဦး NRF ကတော့သူတို့ဟာတာလီဘန်တွေကိုပြန်ပြီးတိုက်ထုတ်ခဲ့ကြောင်းနဲ့နှစ်ဖက်ထိခိုက်မှုရှိတယ်လို့ပြောပါတယ်။ပန်ရှီကျောင်းကြားဒေသဟာအာဖဂန်လူနည်းစုတိုင်းအနာတိုက်ကြိုက်တွေနေတဲ့ဌာနဖြစ်ပြီးကာဘူးမြို့တော်မြောက်မှာဖက်မှာရှိတဲ့သူတို့ဒေသဟာတောင်တန်းတွေဝန်းရံနေပါတယ်။တာလီဘန်တွေဟာအာဖဂန်ရဲ့ပြည်နယ်34ခုမှာပန်ရှီကလွဲပြီး33ပြည်နယ်စလုံးကိုဩဂုတ်လ15ရက်နေ့ကစပြီးထိန်းချုပ်ထားတာဖြစ်ပါတယ်။
American Nene, Iran Bordan Cap, Beso, Mudri, don't you need a song that poor Iran gas and any map your so like body? American Tamara Hound on a train, need you. Let she Tamara, Joe Biden ha. She said, Dalu Miade, Muara Rico, Sele, Chenton Mire, Lule, Iran got so sway body. Iran Mune, American drink out the Ugo. American Nangan Dream, Jan Beso, season get it, so they so sway tene. Iran Nanganda, Lee Ugo, Pandaye, Dan Cap Beso Jow. American Pandaye, when you tana got Tina being up to Mabe, Iran and Jayetana, Piokunya, Sai Kati Zadeka, Piosu like that, Piparishi.
Taiwan, Kimmy, Sipper, to see where you eat at Dolce Yetre, Laman Hitama, sit at Donzego, Domi, a soaga, a soap you tabare. Taiwan, Yidin, a wing and pine at Ritran, deal the morning at Lee and Sippy Jujo, when you need up to be. That came a year so in it on it to a guru sit at Donze, Dolce, soap you get trouble out of Piparri. တိုင်လျင်တွင်ပဲ့ထင်းတဲ့ဒုံးတွင်နဲ့ဝေးထင်းဒရုန်းတွေလိုစစ်တပ်ပစ္စည်းတွေဝယ်ယူရတဲ့နာမည်နှစ်ထဲဒေါ်လာ18.3မှတ်တွေစပြီးဆွေးနွေးသုံးသပ်နေကြပါပြီဒီထက်ကဒေါ်လာ1.3လေး၅ဘီလီယံကိုတော့တိုင်လျင်တွေဝယ်ယူရပါဝင်အထူးရည်ရွယ်အသုံးစရိတ်ဖြစ်ပြီးဒေါ်လာ2.3ဆတုံးဘီလီယံကတော့အထွေအသုံးစရိတ်ဖြစ်ရထားပါတယ်
The voice of America. The name of 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 the Afghan amused me in a mingle it wet. Through time behind Taliban, so move out go, piano dwabi, so there. So you are a little chin in a yin sign yawabi. A google where through a queen yiri, change out canyabi, so there, a yay lakanari. Do la yavi, pitted down. Dandaman ye sanya, view a jiran the din out. Send you say, be bullet the dingo. Makwan you, pure babi bomb, ya?
ဒီကနေ့တရင်ပတ်အတွင်းအာဖဂန်ကအမေရိကန်တပ်ဖွဲ့တွေနောက်ဆုံးသို့ထွက်ခွာသွားပြီဆိုရင်ပဲကာဘူးလေဆိပ်ကိုချက်ချင်းဝင်ရောက်ထိန်းချုပ်လိုက်တဲ့တာလီဘန်ဖွဲ့တွေဟာအနှက်တွေပစ်ပေါက်ပြီးအောင်ပွဲခံခဲ့ကြပါတယ်။အခုလိုအမေရိကန်တွေထွက်သွားတာဟာအာဖဂန်အမျိုးသမီးတွေရဲ့ရှေ့ရေးအတွက်တော့မသေးချာမရေရာမှုတွေစိုးရိမ်ကြောက်လန့်စိတ်တွေနဲ့ခေတ်သစ်တစ်ခုကိုအစပြုလိုက်တာပ Taliban တွေက grip ပေးပါတယ်။ဒါပေမဲ့လည်းကြောင်းတက်အလုတ်သွားစားတဲ့အခြေခံအခွင့်အရေးတွေဟာမကြခင်ပျောက်ပြတ်သွားနိုင်ပါတယ်။အာဖဂန်နောက်ပိုင်းကဟီရတ်မြို့မှာတော့အမျိုးသမီးတွေဟာအလုတ်လုပ်ခွင့်ရဖို့နဲ့ Taliban အစိုးရတက်မှာကိုစားပြုပါဝင်ခွင့်တွေအတွက်တောင်းဆိုဆန္ဒပြနေကြပါတယ
်။Omus Garbudan, Yozan Budan, Khana Nation.
Yonder and Ninese Runga, Taliban Duya, Patamazon, Sikan, Kanta Kala, Dwin, Jang Tete, Pimune, Jamago, a Dinja, Emare, Nikanga Jare, a cool Ninese Jala Reka, a Mudami Pillu, Siamatia Pillu, Suragoga, Pimu the Ku Pillabian, Jang Pyojin Nelu, a Suya Jang Siamat Upiade, Lina Haidariga, Pyogerava. အမေရိကန်နိုင်ငံသားရဲဌာနပြောခွင့်ရ Ned Price ကတော့တာလီဘန်ဦးဆောင်တဲ့အာဖဂန်အစိုးရတက်မှာအမေရိကန်တွေရဲ့ပူးပေါင်းဆောင်ရွက်မှုမှန်သမျှဟာတာလီဘန်တွေဘက်ကဘယ်လိုပြုမှုဆောင်ရွက်ကြသလဲဆိုတဲ့အပေါ်မှာသာမူတည်လိမ့်မယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောခဲ့ပါတယ်။2020ပြည့်နှစ်တုန်းက Trump အစိုးရနဲ့တာလီဘန်တွေညှိနှိုင်းဆွေးနွေးခဲ့ကြတဲ့ဒိုဟာသဘောတူညီချက်မှာအမျိုးသမီးတွေရဲ့အခွင့်အရေးအတွက်အကာအကွယ်တွေဒါမှမဟုတ်အစိုးရတရားရဲ့အာမခံချက်တွေဆိုတာဘာမှမပါဝင်ခဲ့တဲ့အကြောင်းအမေရိကန်အထက်လွှတ်တော်အမတ်ဂျနိုင်းရှာဟီကပြီးခဲ့တဲ့သတင်းပတ်အတွင်းဝါရှင်တန်ပို့သတင်းစာကအကြီးမှုကျင်းပတဲ့ဆွေးနွေးပွဲတစ်ခုအတွင်းမှာပြောသွားပါတယ်။ပြည်ပမှာနေထိုင်သူအာဖဂန်မျိုးသမီးတရားသူကြီးဟောင်းနက်ချလာအယူဘီကလည်းအဲ့ဒီဆွေးနွေးပွဲအတွင်းမှာပဲအာဖဂန်နိုင်ငံအတွင်းအမျိုးသမီးတက်ကြွလှုပ်ရှားသူတွေစီကသူကြားခဲ့ရသမျှကိုအခုလိုပြောပြပါဗျ
They are depressed, they are helpless, they cannot help themselves.
သူတို့တွေစိတ်ဒဏ်ကျနေပြီးအကူအညီလည်းမဲ့နေကြပါတယ်။သူတို့အနေနဲ့ဘာမှမတတ်နိုင်တော့ရင်ဒါမှမကမိခိုးသူအဆင့်ကိုပါပြန်ရောက်သွားကြပါတယ်။ဒါဟာနှစ်20အတွင်း6-7လောက်ပေါ်ကိုလက်တည်နိုင်ခဲ့ကြတာကနေမိသားစုဝင်အမျိုးသားတွေပေါ်မိခိုးအားထားနေကြရတဲ့အဖြစ်ကိုချက်ချင်းပြန်ရောက်သွားကြတာကိုမြင်နိုင်ပါတယ်။
Taliban တွေဟာ1996ခုနှစ်ကစလို့အမေရိကန်တွေကသူတို့ကိုမောင်းထုတ်ခဲ့တဲ့2000တခုနှစ်အထိသူတို့အုပ်ချုပ်ခဲ့တဲ့ကာလအတွင်းကျင့်သုံးခဲ့တဲ့ရက်စက်ကြမ်းကြုတ်တဲ့နည်းလမ်းတွေကိုပြန်သုံးလာမယ်အရေးလူအများပြားကစိုးရိမ်နေကြပါတယ
် unless they were accompanied by a male escort and there's a real fear that
Taliban တွေကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ပညာရေးအားလုံးနှိပါးကိုပိတ်ပင်ခဲ့တာပါကျောက်ခဲတွေနဲ့ပြစ်ပေါက်ထိုးချိတ်ကန်ကြောက်တာတွေအပါအဝင်ပြစ်ဒဏ်တွေကိုချမှတ်ခဲ့တယ်လေအမျိုးသားတယောက်မပါပဲအမျိုးသမီးတွေအိမ်ပြန်ထွက်ခွင့်မရှိဘူးဆိုတာမျိုးလဲကန့်တတ်ခဲ့ပါတယ်အဲ့လိုဖိနှိပ်မှုမျိုးတွေအဲ့လိုဖြစ်မျိုးတွေပြန်ဖြစ်လာမှာကိုသူတို့ကအရန်ကိုစိုးရိမ်နေကြတာပါအ
ာဖဂန်မျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေရဲ့အသက်အန္တရာယ်ကိုအမှန်တကယ်ချိန်ချောက်မှုတွေနဲ့ပတ်သက်လို့ဘိုင်ဂျန်အစိုးရအဖွဲ့အနေနဲ့အရေးယူဆောင်ရွက်ပေးဖို့တောင်းဆိုတဲ့အကြောင်းလဲဒါရာဒီနက်က VOA ကိုပြောပါတယ်အာဖဂန်မျိုးသမီးများပြားဟာစက်တင်ဘာလ3ရက်နေ့ကကာဘူးမြို့မှာစန္ဒပြပွဲအစ်စ်တစ်ခုလုပ်ခဲ့ကြပြီးသူတို့ရဲ့အခွင့်အရေးတွေအတွက်တောင်းဆိုတိုက်ပွဲဝင်ရင်းအာဖဂန်နစ္စတန်နိုင်ငံထဲမှာပဲညှိရခဲ့ကြပါတယ်ရှင
်။နိုင်ငံကအခြေအနေတွေပြီးသွားပြန်တော့မြန်မာပြည်အရေးကိုလည်းကြည့်အောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လကျော်ကြာရှိလာချိန်မှာပဲဒေသတချို့မှာစစ်ဘေးရှောင်ဒုက္ခသည်တွေတိုးလာနေတဲ့အတွက်ဒါကိုကူညီထောက်ပံ့နိုင်ဖို့အမေရိကန်ပြည်ထောင်စုပြည်နယ်တချို့ကမြန်မာတွေကနေပြီးစနေနေ့တုန်းကရန်မုံငွေရှာတဲ့ဈေးရောင်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုတင်ပြချင်ပါတယ်ဗျာ။အမေရိကန်နိုင်ငံအရှိဗက်ချန်နယူးယောက်မြို့ Queens အရက်ဒေသက St. James Christian ဘုရားကျောင်းမှာမဟာနဲ့ NYCBC အဖွဲ့တို့ပူးပေါင်းပြီးမြန်မာနိုင်ငံအတွက်ရန်မုံငွေရှာတဲ့ဈေးရောင်းပွဲတစ်ခုကိုစက်တင်ဘာလ4ရက်စနေနေ့ကကျင်းပခဲ့ကြောင်းပွဲတောင်ဝန်ငံတူဖြစ်တဲ့ဦးနေတင်မြစ်ကပြောပါလေ
။ကျွန်တော်တို့နယူးယောက်စီးတီးမှာရှိတဲ့မဟာအဖွဲ့နဲ့ NYCBC ပေါ့။အဲ့အဖွဲ့နှစ်ဖက်ပေါင်းပြီးတော့ကျွန်တော်ရန်မုံငွေဈေးရောင်းပွဲလေးလုပ်ဖြစ်ပါတယ်။ဗမာစားတော့မျိုးစုံအပါအဝင်ပေါ့။နောက်တစ်ခုကတီးချက်တွေပါရင်ရင်တို့တွေစသဖြင့်အုပ်တုပ်တွေရောအားလုံးအမျိုးသား50လောက်ကျွန်တော်တို့ဟိုရောင်းချပါတယ်။လာတဲ့ဒီပရိသတ်တွေကလည်းဒီနယူးယောက်စီးတီးကမကဘူးချားစတိတ်တွေကလည်းလာရောက်ပြီးအားပေးကြပါတယ်။ကျွန်တော်ရရှိရဲ့ပတ်စံတွေကိုเนาะမြန်မာနိုင်ငံမှာရှိရဲ့ဒုက္ခရောက်နေတဲ့သူတွေစစ်ဘေးရှောင်ဒုက္ခသည်တွေကျွန်တော်တို့ပေါ့အခုလက်ရှိရှိရဲ့ UNG နဲ့ PDF ကိုကျွန်တော်ပံ့ပိုးပေးပြီးတော့ကျွန်တော်အဖွဲ့နှစ်ဖက်ပေါင်းပြီးလုပ်ချင်းဖြစ်ပါတယ်။ဟို Spring Revolution Theory Music ဖွဲ့ကလည်းဒီဈေးရောင်းပွဲမှာလာရောက်တိကျပြီးွားကြပါတယ
်။နယူးယောက်မြို့ကပထမတစ်ခေါက်ရောင်းရတဲ့ရန်ပုံငွေအမေရိကန်ဒေါ်လာ5000ဝန်းကျင်ကိုပေးပို့လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်။အလားတူအမေရိကန်အနောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားနဲ့ဆာကရာမန်တိုဒေသတဝိုက်မြန်မာပြည်ပွားတိုင်းသာခရစ်ယာန်တွေနဲ့စုဖွဲ့ထားတဲ့မြန်မာခရစ်ယာန်တဟာယအဖွဲ့ကဦးစီးပြီးစနေနေ့မွန်းလွဲပိုင်းကရန်မုံငွေရှာတဲ့ဈေးရောင်းပွဲလုပ်ခဲ့ကြောင်းအိုကလန်မြန်မာသာသနာနှစ်ချင်းစီရတော်ဦးလုံးဝါကပြောပါတယ
်ကျွန်တော်တို့မြန်မာပြည်ရဲ့ကိုဗစ်ရောဂါရဲ့အခြေအနေမှာဒုက္ခရောက်နေတဲ့ဒီအနေနဲ့စီးပွားရေးမြို့မြို့ချုပ်တဲ့နေရာပတ်ပြီးပေါ့နော်လေစစ်ဆောင်စမ်းနေမှာတွားနေတဲ့လုဆောင်နေတဲ့မိသားစုတွေဒါမှမဟုတ်လည်းအဖွဲ့အစည်းတွေကျွန်တော်တို့ကသတင်းကူညီတာဖြစ်တယ်သူတို့ကသတင်းလုပ်ပေးတယ်ရန်ကုန်မန္တလေးကုနာပတ်တိအဲ့လိုမျိုးကြီးတွေမှာသမကတင်ပြီးနေတိရောက်တယ်ပေါ့နော်နောက် current IDP တွေပါဝင်ကူညီများပေါ့ငွေရေးဆရာချင်းကျွန်တော်အလုံးစုဒီမှာကျွန်တော်တို့ဆေးရောင်းပွဲတွေပေါ့နော်ချူရောင်းတာတော့ကျွန်တော်ကမှပြင်စားစားတယ်သတင်းပေးချင်းစားသဖြင့်သူတို့ရဲ့စားသောက်လည်းပါပါတယ်။ဆိုတော့ကျွန်တော်တို့ကတော့လူသားချင်းစာနာတဲ့အကူအညီလိုတဲ့နေရာဘူးပေါ့နော်ကျွန်တော်တို့ပေးဖို့ချင်းဖြစ်တဲ့
စနေနေ့ဈေးရောင်းပွဲကနေအနည်းဆုံးရန်ပုံငွေဒေါ်လာ2000ခွဲကျော်ရမယ်လို့ခန့်မှန်းထားပြီးအရင်လတွေကပြုလုပ်ခဲ့တဲ့ဈေးရောင်းပွဲကနေမြန်မာပြည်တွင်းကိုဒေါ်လာ4000ခွဲကျော်လှူဒါန်းနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာအခုဆက်ပြီးတော့ပြောပြချင်တာကတော့ဒီထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ချင်းတောင်မြို့နယ်ကိုဝင်လာတဲ့မွေးရည်ဂိုင်းဝင်15ဦးနဲ့ထိုင်းနေကြာစောက်တက်အမှန်5ရို့ဒီရပိုင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးမွေးရည်ဂိုင်းဝင်တူဦးကိုအသေးဖမ်းဆီးနိုင်ခဲ့တယ်လို့ရွှေတရီကန်ဒေသအတွက်စိတ်ကြွဆေးပြဆယ်တန်းကျော်ကိုလည်းတင်းစီခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်ချင်းနောက်မြို့နယ်တွင်ဝင်ရောက်လာတဲ့မွေးရည်ဂိုင်းဝင်15ဦးခန့်နဲ့ထိုင်းအမှန်ကနေကြောက်တက်ဖွဲ့ပြီးဒီရပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မူရီခိုင်းဝင်တဦးကိုအသေးဖမ်းမိခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းတောင်ဒေသနောင်ကလန်နယ်စပ်မှာကင်းလဲနေတဲ့အမှန်5တပ်ရင်းတပ်စုနှစ်အဖွဲ့နဲ့ ထိုင်းမြန်မာနယ်စပ်ကမွေးရစေဝါတွေတည်ဆောင်လာကြတဲ့မွေးရခိုင်ဝင်လက်နက်ကင်15ခန့်တို့ဟာပြောင်းတော့အတွင်းရေဆိုင်တွေ့ခဲ့ပြီးနှစ်ဖက်အပြန်အလှန်ဖြစ်ခဲ့ကြအောင်အမှတ်9ဒေသနေကြဆောင်တပ်ဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်နှစ်ဖက်ကြားစေမနစ်ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်မွေးရခိုင်ဝင်တွေလာလန်တိုင်းပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို ဝင်ရောက်ရှာဖွေရှင်းလင်းခဲ့ရမှာတော့စိတ်ကြွကြီးပြား၄သိန်း၃သောင်းထက်တာတဲ့စစ်ကြောပေါ်အင်းတဲ့အတူ ကျွန်တော်တို့အခုလိုမျိုးစိတ်ကြွသေးကြတဲ့ဇက်တိုက်သူတို့အများအများဖမ်းဆီးနိုင်ခဲ့တာဟာနေဆက်ဒေသခံပြည်သူတွေနဲ့အတူနေကြားဆောင်ရဲတပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်ချက်တွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံတွင်ဝင်လာတဲ့မူရစေဝါတွေကိုဘယ်နေရာကိုမှပြတ်နှက်မသွားအောင်လိုက်လံဖမ်းဆီးနိုင်ဖို့အာဏာပိုင်အဖွဲ့အစည်းအားလုံးကပူးပေါင်းလှုပ်ဆောင်သွားမှာပါဆိုပြီးပြောဆိုသ ပြည်နယ်ထဲမှာဖမ်းမိခဲ့ပါတယ်။တရပိုင်းမှာပဲဖမ်းမိတာအားလုံးပေါင်းရင်တော့ကာလတန်ဖို့ဘန်ဝင်တန်ပေါင်း2000ကျော်တန်ဖို့ရှိတဲ့ဆိတ်ကြွဆေးပြဆယ်တန်းကျော်လောက်ဖမ်းမိခဲ့ပါတယ်။ရွှေတရီကန်ဒေတာကမူရမှန်ကိုဂိုင်းနေဟာမူရစီဝါတွေကိုအရင်ကတည်းပုံမထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တဲဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒ DC ရဲ့ ဒီနှစ်စမ်းမှာ ထုတ်ပြန်ခဲ့တဲ့ မြန်မာနိုင်ငံ ဘိတ်ထုတ်လုပ်မှု နှစ်စဉ် အစီရင်ခံစာမှာတော့ ဒေသတွင်းမှာ ဓာတုပစ္စည်းတွေကို အခြေခံထုတ်လုပ်တဲ့ မူရစ်ဆေးဝါးတွေ တွင်ကျယ်လာတယ်လို့လည်း ရေးသားထားပါတယ်ရှင်
မိမရဲ့ တရင်ပြပိုချက် ဖြစ်ပါတယ်ဗျာ VOA ရဲ့ တနင်္ဂနွေနေ့ မနက်ခင်း အစီအစဉ်တွေကို သောရရှင်တွေ နားဆင် ကြည့်ရှုနေရတာဖြစ်ပါတယ် အခုဆက်လက်ပြီးတော့ ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာ မြန်မာနိုင်ငံနဲ့ပတ်သက်လို့ထူးခြားတဲ့ တပတ်တွင်းသတင်းစုစည်းမှုကိုတော့ နန်းလောင်နဲ့ကိုသားညွန့်တို့ ပြောပြမှာဖြစ်ပါတယ်
ဒီ PDF voice တွေကလေသူတို့စွမ်းရည်ကသူတို့မြန်မြန်တိုးတက်လာတာအံ့ဩစရာပဲ နောက်ပြီးတော့လေအပီအီဆိုင်ရာကလေပတ်ပို့ပေးတာလေဦးနေတရုတ်နဲ့ဦးနေနဲ့ပေါ့နော်ရုရှားကလွဲလို့ရှိလို့ဒီအီဒူလူလူပဲသုံးဖို့တက်ထမ်းမှုကြောင့်ဇူလိုင်လကတည်းကရေပေးတဲ့သူ3,000,000ခွဲလောက်လဲအကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
Our team and our partners are making efforts to reach around 3 million people in need.
ကုလသမဂ္ဂနဲ့လက်တွဲဖက်အဖွဲ့အစည်းတွေဟာအရေးပေါ်အကူအညီတွေနဲ့ကပ်ရောဂါတုတ်ပြဆောင်ရွက်ရေးအပါအဝင်ကာကွယ်စောင့်ရှောက်မှုလိုအပ်နေသူတုံးသန်းလောက်ကိုအကူအညီပေးနိုင်ဖို့ကြိုးပမ်းနေပါတယ်။အကူအညီလိုအပ်နေသူတွေအကူအညီရနိုင်အောင်လို့သက်ဆိုင်သူတွေအားလုံးခွင့်ပြုဖို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေထပ်မံတိုက်တွန်းထားတယ်လို့လည်းကုလသမဂ္ဂအတွင်းမှချုပ်
်ဆိုသွားပါတယ်မြန်မာနိုင်ငံမှာစာနာမှုအကူအညီတွေကာကွယ်ဆောင်ရှားမှုတွေနဲ့ကိုဗစ်ရောဂါကာကွယ်ရေးလုပ်ငန်းတွေအတွက်နိုင်ငံတကာစံနှုန်းတွေနဲ့အညီမြမြတတလွတ်လပ်စွာဆောင်ရွက်ဖို့ရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်။အပြည်ပြည်ဆိုင်ရာအလုပ်သမားရဲရအဖွဲ့ ILO ကတော့မြန်မာနိုင်ငံမှာလက်ရှိပေါ်ပေါက်နေတဲ့ကာယောဂါနဲ့နိုင်ငံရေးပဋိညာဉ်မှုတွေကြောင့်2023ခုနှစ်နေဝက်အတွင်းအလုပ်အကိုင်းနှစ်သက်မှနှစ်တန်းဆုံးရှုံးနိုင်တယ်လို့ခန့်မှန်းထားတာပါ။အခုလိုအကျက်တဲပေါင်းစုံကြောင့်အရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတဲ့ပြည်သူတွေအတွက်ကူညီရေးလုပ်ငန်းတွေထိခိုက်နေရတဲ့အတွက်လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဆွေးနွေးနေတာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကလက်နက်နဲ့ဗန္ဓာငွေကြေးအရထောက်ပံ့ပေးနေတဲ့စီးပွားရေးလုပ်ငန်းရှင်တွေအပေါ်မှာဗြိတိနိုင်ငံကပြစ်မှတ်ထားတဲ့ရေးယူတံခါးမှုတစ်ထပ်ပြီးတော့ချမှတ်ပါတယ်မြန်မာစစ်တပ်အတွက်လက်နက်တွေဝယ်ယူပေးနေတာကြောင့်သူကုမ္ပဏီနဲ့ကုမ္ပဏီတီထောင်သူဦးတည်စားရဲ့ပန်ဆိုင်မှုတွေကိုထိန်းချုပ်ထားလိုက်တယ်လို့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့စက်တင်ဘာလ2ရက်နေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရတယ်။စစ်တပ်ကကျူးလွန်တဲ့လူခွင့်ချိုးဖောက်မှုတွေနဲ့ရိုင်ဂျာရှင်းလင်းရေးအစီအစဉ်တွေမှာအသုံးပြုဖို့လက်နက်ပွဲစားတူအနေနဲ့ဦးတည်စားကလက်နက်တွေဝယ်ယူပေးခဲ့တယ်လို့လည်းဗြိတိန်နိုင်ငံရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။ဒါ့အပြင်လူခွင့်ချိုးဖောက်မှုတွေကိုဖြစ်ပေါ်စေတဲ့နေရာတွေမှာတုံ့ပြန်တဲ့ဤပညာတွေရရှိရေးအတွက်လည်းဦးတည်စားကဗန္ဓာငွေကြေးထောက်ပံ့ပေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြပါရတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်းဆောင်တွေအပါအဝင်စစ်တပ်နဲ့ပတ်သက်ဆက်နွယ်မှုရှိတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တချို့ကို ပိတ်ဆို့တန်ခါမှုတွေဗြိတိန်ကချမှတ်ခဲ့ပြီးပါပြီ။အပြစ်မဲ့ရတားပြည်သူတွေကိုတပ်ဖြတ်မှုမှအုံပြုတဲ့လက်နက်တွေဝယ်ယူပြီးစစ်တပ်ကဗန္နငွေရောက်အောင်ဒါမှမဟုတ်အဲ့ဒီအတွက်ပံ့ပိုးပေးနေသူတွေကိုဗြိတိန်အနေနဲ့လက်တွဲဖော်နိုင်ငံတွေနဲ့ပေါင်းပြီးတော့တန်ခတ်ရည်ယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ်။
တရုတ်နိုင်ငံအာရှရဲ့အထူးကိုယ်စားလှယ်ဆန်ကော့ရှင်ဟာကြိုတင်ကြေညာခြင်းမရှိဘဲမြန်မာနိုင်ငံကိုဩဂုတ်လ23ရက်နေ့ကနေ28ရက်နေ့ထိတွားရောက်ခဲ့တယ်လို့တရုတ်တန်ယုံကကြေညာပါတယ်။အဲ့ဒီခီးစဉ်မှာမြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်ငူချင်းမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့ရှေ့လာလာနဲ့ပတ်သက်လို့ဆွေးနွေးခဲ့တယ်လို့လည်းတရုတ်တန်ယုံရဲ့အင်္ဂါနေ့ကထုတ်ပြန်ချက်ကိုကိုးကားပြီး AFP သတင်းမှာဖော်ပြပါတယ်။မြန်မာနိုင်ငံမှာလူမှုရေးအရာပြန်လည်တည်ငြိမ်အောင်ကြိုးပမ်းမှုတွေနဲ့ဒီမိုကရေစီပေါ်ဆောင်ရေးအမြန်ဆုံးပြန်လည်စတင်ဖို့ကြိုးပမ်းမှုတွေကိုတရုတ်နိုင်ငံကအားပေးကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျိုတင်ကြညာထားခြင်းမရှိဘဲနဲ့တော်ရောက်ခဲ့တဲ့တရုတ်အထူးကိုယ်စားလှယ်ကစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်တွေနဲ့တွေ့ဆုံမှုရှိမရှိဆိုတာကိုတော့ထုတ်ပြန်ချက်မှာဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရက်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကြက်အတဲမျိုးစုံနဲ့ရင်ဆိုင်နေရချိန်မှာပဲတရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတော်ရောက်ခဲ့တာပါ။မြန်မာနိုင်ငံမှာအရသာအစိုးရကိုဖယ်ရှားပြီးတော့အာဏာသိမ်းတဲ့လုပ်ရက်အတွက်မြန်မာစစ်ကောင်းဆောင်တွေကိုကုလသမဂ္ဂအပအဝင်နိုင်ငံတကာအတိုင်းဝိုင်းကဖိအားပေးအရေးယူဖို့ကြိုးပမ်းမှုတွေကိုတော့တရုတ်နဲ့ရုရှားနိုင်ငံတို့ကကန့်ကွက်ထားကြတာဖြစ်ပါတယ်
။ ASEAN Plus 6 Regional Social Dialogue ဆိုတဲ့ online အစည်းအဝေးတစ်ရက်ကိုတနင်္လာနေ့ကကျင်းပခဲ့တာမှာအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ ASEAN နိုင်ငံကိုယ်စားလှယ်တွေအပြင်ဂျပန်၊နယူးဇီလန်၊တောင်ကိုရီးယား၊ဖိလစ်ပိုင်စတဲ့နိုင်ငံတွေကအလုံသမားတမကတွေလွှတ်တော်ကူစရီတယောက်ကြပါရယ်ဒီစီဝေးကိုတယောက်လာတဲ့အလုံသမားတမကတွေနဲ့အာဆီယံလွှတ်တော်ကူစရီတချို့က NUG ကိုထောက်ခံကြောင်းပြောကြားခဲ့ပါရယ်မြန်မာဒီမိုကရေစီရည်နဲ့ပတ်သက်ပြီးတော့ပါဝင်ကူညီကြဖို့အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ချုပ် ILO ကသူ့ရဲ့19ချိန်မြောက်စီဝေးမှာတိုက်တွန်းခဲ့ပြီးတဲ့နောက်မှာပဲအာဆီယံလူ့သမားတမကတွေကလည်းဒီကိစ္စကိုကောင်းထည့်ဖော်ဖို့ကြိုးပမ်းလာတာဖြစ်တယ်လို့NUG ကိုဝိုင်းပြီးတော့ထောက်ခံကြဘူးဆိုတဲ့ချက်ကိုလည်းအဓိကကိစ္စတရားဖြစ်နေရှင်းလင်းတင်လာကြပါရယ်။အစည်းအဝေးပြီးထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အကြောင်းထည့်တွင်ဖော်ပြပါရယ်။ကမ္ဘာလုံးဆိုင်ရာလူ့သမားသမဂ္ဂများအဖွဲ့ချုပ် ITUC ရဲ့အထူးအတွင်းမှူး Miss Sharon Baru ကလည်းမြန်မာစစ်ကောင်စီရဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ပစ်ဖို့နိုင်ငံတကာအစိုးရတွေကသူတို့ကိုလက်မခံကြဘူး။ဒီ August 29 ရက်နေ့မှာကျင်းပတဲ့မြန်မာနိုင်ငံကိုအလုံးစုံစီးပွားပိတ်ဆို့နိုင်ရေးဆွေးနွေးကြတဲ့ online စီးပွားမှာပြောပါရယ်။စတိမာလာလင်မှာကျင်းပမဲ့ကုလသမဂ္ဂအထူးညီလာခံမှာတော့ NUG အစိုးရကိုအတိမတ်ပြုလက်ခံပေးဖို့အလို့သမားသမဂ္ဂအဖွဲ့စည်းတွေကတဆင့်ကြိုးပမ်းသွားမယ်လို့လည်းကမ္ဘာလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ် ITUC ကပြောဆိုပါတယ
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဘုံကွယ်တာလှုပ်ကြံတက်ဖြတ်တာနဲ့စန့်ကျင်ကကွက်တာတွေအပြင်လက်နက်ကင်တိုက်ခိုက်မှုတွေလည်းဆက်လက်ပေါ်ပေါက်နေပါတယ်စစ်တပ်ကရွာတွေထဲအထိဆင်းပြီးတော့နေမြေရှင်းလင်းရေးတွေဆောင်ရွက်နေတာကြောင့်ရွာလုံးကျို့နေရာဆုံးခွာထွက်ပြေးနေရတာတွေလည်းရှိနေပါတယ်စစ်တပ်ကအာဏာသိမ်းယူလိုက်ပြီး9လကျော်တဲ့ရောက်လာချိန်မှာဒေသခံကကွက်ရေးအဖွဲ့တွေနဲ့စစ်တပ်ကြားနေရာအတော်များများမှာတိုက်ပွဲတွေဆက်ရှိနေပါတယ်ဒီချဖြစ်တဲ့ခုမှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့အခါ2015ခုနှစ်ကချုပ်ဆိုခဲ့တဲ့တနင်္ဂနွေလုံးအပြစ်ခံရစေရသဘောတူစာချုပ် NCA ပြည့်ပြည့်သွားပြီလို့မှတ်ယူကြောင်း KNU Concern Group ကစက်တင်ဘာ၂ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။ KNU ကောင်းဆောင်ဟောင်းတို့နဲ့ဖွဲ့စည်းပြီးတော့ကရင်အရေးဆောင်ရွက်နေတဲ့ KNU Concern Group ကို2019ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒီထဲမှာကရင်အမျိုးသားအစည်းအရုံး KNU ရဲ့ဒူအော့ခ်တာဟောင်းနော်ဇီဖိုရာစင်အပါအဝင် KNU အကြီးတန်းကောင်းဆောင်တွေပါပါတယ်။ CRPH NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ရွေးချယ်နဲ့တယင်နာနှက်နှက်ကိုင်းတော်လိုင်းရေးအဖွဲ့ရဲ့တော်လိုင်းရေးညီမချက်ထပ်တူကြလာကြောင်း NUG ကိုထောက်ခံကြိုဆိုပြီးအုပ်ချုပ်ရေး၊စီးရေး၊နိုင်ငံရေးနဲ့တတမရေးလှုပ်ရှားမှုတွေကိုပံ့ပိုးဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။တယင်နာဒေသတွေမှာထိုးစစ်တွေပိုလုပ်လာတဲ့အတွက်လည်းစစ်အာဏာရှင်စနစ်ချုပ်ငြိမ်ရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးတယင်နာနှက်နှက်ကိုင်းတော်လိုင်းရေးအဖွဲ့အစည်းတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေတညီတညွတ်တဲ့ကူညီပံ့ပိုးပြီးຫນွေອູ້ຕໍ່ລາຍໃຫ້ໄຕປ່ວຍວົນຍາໂປເລອັນນີ້ຈင်ຍາຈັມມາໄຕຕົນປ ્યો ສູຖ້າບາເລ
ນັ້ນລອງແລະກູຕ້າຍຸໂລຕິນເສັດເຂຈາແລະຕະບັດຕວິນຕະດິນສຸຊີຫມູ່ເບຜິດບາເລຄະຍາມາຈາກິນມາໂດອະທັນແລະດີສະນິຍະສະກະວາຍອະປັດສິນອະຊີຊິນນີ້ໂກນາສິນຍາໂບຊິບາເລວີໂອແລະອະຊີຊິນນີ້ໂກຣາດິໂອອພິດແລະຍໍຍຸດຕັນອພິດແລະວ່າຈົນລູທົ່ວລຶ້ນປີນີ້ຫາສົນລະຊັນບາຍນີ້ກະຜິດບາເລຄະຍາVOA ရဲ့အစီအစဉ်လေးကိုဝေဖန်အကြံပေးစာပေးဖို့လိုတယ်ဆိုရင် burmese@voanews.com ဆိုတဲ့ email လိပ်စာကိုစာရေးသားနိုင်ရပါတယ်ဗျာ
VOA American Bank ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုံမြင့်တံကြားထုတ်လွှင့်မှုအဖြစ် VOA American ဘဏ်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 103ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေရှိသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတနင်္ဂနွေနေ့မနက်ခင်းအခုထုတ်လွှင့်နေတဲ့အစီအစဉ်လေးကိုလိုင်းနိုမီတာ25 kHz 1213ညလိုင်းနိုမီတာ40 kHz 0413ညလိုင်းနိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505ကပါကျွန်တော်တို့ဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့တို့အတန်အစီအစဉ်နဲ့အတူစနေညသကဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာ
ဒီ PDF force တွေကလေသူတို့စွန့်ရတော်တော်မြန်မြန်တိုးတက်လာတာအံ့ဩစရာပဲနောက်ပြီးတော့လည်းအပြည်ကြီးဆိုင်ရာကလည်းတက်ဖို့ပြီးတာလေဦးနေတရုတ်နဲ့ဦးနေနဲ့ပေါ့နော်ရုရှားကလွဲလို့ရှိလို့ဒီတီတူတူဘက်ကအားပေးတာလေ
နောက်ပိုင်းမှာကျွန်တော်တို့ဒီအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရမှုအကြောင်းတွေကိုစူးစီးတင်ဆက်နေကြဖြစ်တဲ့ဒုအတန်အစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Hiron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။သတိတိုင်းအတွင်းမှာလူ40ကျော်ကိုစစ်တပ်ကစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကတော့ဒီလောက်ရဟာစစ်ရာဇဝင်းမှုကျူးလွန်ရာရောက်တယ်လို့အဆိုပြုထားပါတယ်။ဒို့အတန်ကကျူးလွန်ခံရသူမိသားစုဝင်တွေနဲ့ဆက်သွယ်နေမြန်ခွင့်ရခဲ့ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
ယောက်ျားရောမောင်ရောမယောအဲ့ဒီနေရာပဲသုံးနေတင်းတက်လာလို့အဲ့ဒါအန်တခွဲသားလို့ပါသွားတယ်လို့အဲ့ဒါဒီမှာပြီးလဲရတာ
တော့တဲမှာဆစ်ဆောင်ရင်သူ့အမျိုးသားအပါအဝင်မိသားစုဝင်၃ဦးဆုံးရှုံးခဲ့ရတယ်ဒေါ်မြင့်မြင့်ကပြောပြတာပါဇူလိုင်လ26ရက်နေ့ကတောင်ပေါင်းအရှိရွာအနီးတော်တဲမှာအမျိုးသား12ဦးကိုအစူလာအသက်ခံရမှုမှာဒေါ်မြင့်မြင့်ရဲ့အမျိုးသားမောင်နဲ့မတ်ဖြစ်သူတို့ပါသွားခဲ့ပါတယ
်အကုန်ဆောင်ပုံးနေကြတာရှင်တဲကိုမနေရကြဘူးဒီမလောက်မှဆိုလို့ဆိုပြီးတော့အဲသမီးအဖတော့မှဆိုပြီးညီကတော့လာနေပေါ်မလာသူတို့တည်းကလည်းဘာကြာတခုမှလည်းမရခဲ့ဘူးကြီး။ရားမလေးရားမနွားနိုင်ရင်လည်းသူတို့ကတဲ့ဘက်ကိုသွားကြည့်လိုက်တာလေ။သွားကြည့်လိုက်တော့ကျတော့အဲ့မှာအဲ့လိုမျိုးပေါ့သူပြောတဲ့ကအရာပေါ့လေ။ကျမတို့လူမျိုးညီလေးခံသွားပြီပေါ့။အဲ့လိုမျိုးနဲ့ပဲကျမတို့ကသူတို့ပါသွားလေပဲတိလဲရတာအတိအကျဘာမှမတိလဲရဘူးရှင်
။ဖန်စီခံထားရရဲ့လို့တီထားတာဖြစ်ပြီးအသက်ခံရလောက်တဲ့အခြေအပြစ်မလောက်ထားတာကြောင့်ပြန်လွတ်မယ်လို့မျှော်လင့်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လည်း၅ရက်အကြာမှာအစူလိုက်အသက်ခံရတဲ့ရုပ်အလောင်းတွေထဲမှာသူမိသားစုဝင်တွေပါနေတာကိုတွေ့ခဲ့ရတာဖြစ်ပါတယ်။တနီးကစကိုင်းတိုင်းဒေသကြီးမြို့တော်မုံရွာနဲ့30ကျမိုင်လောက်အကွာရင်းမပင်ခရိုင်မှာရှိတဲ့မြို့နယ်တစ်ခုဖြစ်ပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီရဲ့အကြမ်းဖက်ဖြိုခွင်းမှုတွေထိနှိမ်မှုတွေကြောင့်ဧပြီလဒုတိယပတ်လမှာလက်နက်တိုင်တော်လှန်ရေးကိုရွေးချယ်ခဲ့ပါတယ်။မေလ10ရက်နေ့မှာတော့ကဏီမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကိုဖွဲ့စည်းလိုက်ပြီးစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲတွေပြင်းထန်လာပါတယ်။ဒီလိုတိုက်ပွဲဖြစ်နေတဲ့နေရာမှာတိုက်ဆုံသူထိခိုက်ဒဏ်ရာရသူတွေရှိသလိုအစုလိုက်အသက်ခံရတဲ့သူတွေကလည်းအယောက်40ကျော်ရှိနေပါပြီ။ဒို့အတန်နဲ့စကားပြောပြခဲ့တဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်ကတော့အစုလိုက်ပြုံလိုက်အသက်ခံရမှုတစ်ခုအပြီးမြေမြုပ်ထားတဲ့အလောင်းတွေပြန်လည်ကျူးဖော်ရမှာပါဝင်ခဲ့ပါတယ်။
ကိုတိုက်ပွဲချင်းချင်းနဲ့ဖြစ်ခဲ့တဲ့နေရာမှာတွားကြည့်တော့ဒီလိုရာချင်းထဲမှာမြေမြုပ်ထားတဲ့မြေကြီးရဗျာပုံမှာမောက်နေဖူထားတဲ့နေရာဒီလိုမျိုးပေါ်ကြည့်တော့လည်းသူတွေတွေ့ရတယ်ချင်းရတော့ငါးချင်းတော့မှတစ်ချင်းကိုလူမလေးရောက်ထဲတာသူကတော့တချို့ချင်းကြီးတော့မိုင်းထောင်ထားတယ်အဲ့ကြောင့်ကျွန်တော်လည်းပေါ်ရလို့အဲ့လိုတနန်းနဲ့ဟောဌာနဲ့ကုတ်ထားတယ်ရောအဲ့လိုတော့တွေ့ရတယ်ဟောတနန်းနဲ့ပြတာရောဒါနဲ့သူပြတတ်တာရောဟိုလေကင်းဒီမနီဒီပြတတ်တာရောအဲ့လိုတွေ့ရတယ
်ဇူလိုင်လ26ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီး PDF အဖွဲ့ဝင်5ဦးပျောက်ဆုံးသွားတာကြောင့်ဇူလိုင်လ29ရက်နေ့မှာစစ်ဖြစ်ပွားတဲ့နေရာကိုတွားရောက်ရှာဖွေတဲ့အခါသူတို့အဖွဲ့ဝင်5ဦးအပြင်တခြားအလောင်း9လောင်းကိုပါချက်မှန်တွေ့ရှိခဲ့တာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအတင် AAPP ကဒီဖြစ်စဉ်နဲ့ပတ်သက်ပြီးအစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။အစီရင်ခံစာအရဇူလိုင်လ3ရက်နေ့မှာရွာသာအုပ်စုဖြစ်ခိုးတဲ့ကြီးရွာအနီးမှာပထမအကြိမ်အလောင်း4လောင်းဒုတိယအကြိမ်အနေနဲ့ဇူလိုင်လ17ရက်နေ့နဲ့12ရက်နေ့မှာရင်းကြီးရွာအနီးမှာကျုပ်ပြတ်ဆင်းပြတ်ဖြစ်နေတဲ့အလောင်း16လောင်းတတိယအကြိမ်အနေနဲ့ဇူလိုင်လ29ရက်နေ့မှာဇီးပင်တင်ကျွရမှာအလောင်း12လောင်းနဲ့သရုတ်ထားအကြိမ်ကိုတော့ဇူလိုင်လ31ရက်နေ့မှာတောင်ပေါက်ကျေးရွာအနီးအလောင်း17လောင်းကိုတွေ့ရှိခဲ့တာဖြစ်ပါတယ်ဇီးပင်တွင်ကျေးရွာမှာကျွရတဲ့အလောင်းတွေဟာမြေမြုပ်ချတာရှိသလိုတစ်ပင်မှာချိတ်ဆွဲထားတာနဲ့မြေပြင်ပေါ်လဲကျတည်ဆုံနေရလဲပါရဲ့လို့ AAPP ကအစိုးရငန်းစာမှာဖော်ပြချပါတယ်တပ်ဖြတ်ခံထားရတဲ့အလောင်းတွေမှာပြင်းပြင်းထန်ထန်နှိမ့်ဆက်ညှဉ်းပန်းခံထားရတဲ့လက္ခဏာတွေတွေ့ရှိရပြီးလက်ဘေးနဲ့မျက်နှာကိုလှီးပြီးနှိမ့်ဆက်ညှဉ်းပန်းထားတာတွေတနက်နေ့တစ်ဖြစ်ခဲ့တာတွေဓာတ်ဆီလောင်းမီးရှို့ထားတာတွေကိုတွေ့ရတယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။အဲဒီလိုအစူလာအသက်ခံရတဲ့49ဦးရဲ့မှာလက်နက်ကင်တော်လည်းလုံနေသူတွေမဟုတ်တဲ့တာမန်အရက်သားဖြစ်သူတွေအများစုပါဝင်ပါတယ်။တေဆုံးသူတွေမှာအသက်18နှစ်အလူငယ်ပါတယ်လို့မတန်ဆွမ်းသူလည်းပါဝင်ပါတယ်။တော်ဖြူဖြူကတော့အစူလာအသက်ခံရတဲ့အထင်းမှပါတဲ့သူမမောင်ကတောင်ရလုပ်ငန်းလုပ်ကင်နေသူဖြစ်ပြီး PDF နဲ့အဆက်အသွယ်မရှိဘူးလို့ဆိုပါတယ်
။အဲ့နေရာတော့အဖွဲလိုက်ကြီးနေပြီးတော့မိန်းမတွေကိုတော့လော့ပဲမိန်းမတွေရောမိရတော့သူတို့မိရဲ့၃မိနစ်၅မိနစ်တွင်ကိုပြည့်ဆိုလို့မဟုတ်အကုန်လုံးပြည့်ကြရ။၅မိနစ်ကို၅မိနစ်အတွင်းကိုစင့်ပြေနေပြည့်ပြည့်တတ်မှာမင်းတို့လင်းနေပါရင်လည်းတရက်နှကုန်းတာတင်ထားတော့လို့အဲ့လိုပြောပြီးတော့မှလို့သူတို့မိရဲ့လူတွေကပြန်လာတော့ပြောတာ
မိသားစုဝင်ဆုံးရှုံးသွားတဲ့သူတွေကတော့အခုလိုပြုလုပ်တာစစ်ကောက်စီရဲ့လက်ချက်လို့ဆွဆွဲကြပါတယ
်။အခင်းဖြစ်တာလေကျွန်တော်တို့ကအော့ဖက်နာလေးနေတယ်။အိုင်နာလီမှာသူအဖွဲလုံးအိုင်နာလီမှာဖမ်းမိသွားတာကိုသူတွေထက်ကပြီးရတယ်။စစ်တပ်တစ်ဖွဲလုံးအိုင်နာလီမှာလာပြီးတော့ကိုယ့်ရဲ့ဒီလက်ချက်ညံ့နေပြီးတော့ဖမ်းမိရတယ်။ဒီဖောင်းချုပ်ပြီးအိုင်နာလီဒီဖောင်းနေတော့ပါတယ
်။တဏီအစူလာအသက်ခံရမှုတစ်ခုမှာအသက်ဆုံးရှုံးသွားသူတဦးရဲ့အကိုကပြောပြတာပါ။စစ်တပ်ကတချို့ရွာတွေထဲဝင်စီးရဲ့အခြေအနေနဲ့တောထဲရှာဖွေဖမ်းဆီးရဲ့အခြေအနေမှာတော့ယူနီဖောင်းတွေမဝတ်ချပဲအရဝတ်နဲ့တောင်းင်းရှာဖွေတာမျိုးလဲလုပ်ကြရဲလို့ဒေသခံတွေကဆိုပါတယ်။စစ်ကောင်စီဘက်ကတော့အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖြေရှင်းချက်မထုတ်ပြန်သေးပါဘူး။သတင်းမီဒီယာတွေကစစ်ကောင်စီရဲ့သတင်းနဲ့ပြန်ကြားရေးစီကိုစာပို့မင်းမြန်းတာဖုန်းနဲ့ဆက်သွယ်ရတာပြုလုပ်ပေမဲ့စစ်ကောင်စီကတုံ့ပြန်တာမရှိသေးဘူးလို့အေရဝတီသတင်းဌာနကဖော်ပြထားပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတံအမတ်ဦးကျော်မိုးချွန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်စီကိုကဏီမှာလူ40ကျော်အစုလိုက်အသက်ခံရရနဲ့ပတ်သက်ပြီးဩဂတ်စ်လ3ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။သူကအမျိုးသားညီညွတ်ရေးအစိုးရဘက်ကရည်တည်ကြောင်းပြောဆိုထားသူဖြစ်ပါတယ်။အဲ့ဒီစာမှာကိုဖြစ်သူကိုပြန်တက်နေတဲ့မြန်မာစစ်တပ်ကိုနိုင်ငံတကာကလက်နက်တင်ပို့တာပိတ်ပင်ဖို့နဲ့လူသားချင်းစာနာရေးအနေနဲ့အချိန်နှောင်းကြခင်နိုင်ငံတကာကချက်ချင်းကြားဝင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ဒါဟာစစ်တပ်ကစစ်ရဇဝတ်မှုကျူးလွန်တာဖြစ်တယ်လို့လည်းဦးကျော်မိုးချွန်းကပြောထားပါတယ်။ဂျနီဗာသဘောတူစာချုပ်၄ဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုကာကွယ်ခြင်းဆိုင်ရာသဘောတူစာချုပ်အပိုင်32အရာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်စေနိုင်တဲ့အရာတွေကိုကြားမြင့်ထားပါတယ်။တပ်ဖြတ်ခြင်း၊ညှဉ်းပန်းနှိပ်စက်ခြင်း၊ရိုင်းနှက်အဖြစ်ပေးခြင်းဖြစ်ပညာဒုမဟုတ်သိပ္ပံပညာအတွက်အသုံးချခြင်းတွေကိုအယက်သားပြည်သူတွေကသာမကစစ်ဘက်ဆိုင်ရာအေဂျင့်တွေကတော့ပြုလုပ်ခွင့်မရှိဘူးလို့ပြဌာန်းထားပါတယ်။အစူလာအသက်ခံရမှုကမြန်မာနိုင်ငံမှာများစွာကြုံတွေ့ခဲ့ပြီး2018ခုနှစ်တုန်းကလည်း
ချက်ခံပြည်နယ်အင်းတင်ရွာမှာရိုဟင်ဂျာ10ဦးကိုအစုလိုက်ပြုံးလိုက်တေဆုံးတဲ့တွေ့ရှိမှုကနိုင်ငံတကာအထူးလူသိများပါတယ်။တေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့ရွာသားတွေကတော့တရားမျှတမှုလိုချင်နေကြပါတယ်
။ကျွန်တော်တို့ဟောစုမှာက3ရွာရှိတဲ့ရင်းရဲ့ကုန်းစားအကြောင်းတွေကလည်းဆိုပြီး3ရွာရှိတဲ့အိမ်ဆောင်သူတန်းကတော့လည်းမှရထွက်နေကြတာ။တော့လည်းမှရထွက်နေကြတဲ့အခါကျတော့အမှန်သူတို့ကကျွန်တော်တို့ထင်လို့မဟုတ်ခွန်းနဲ့တော့တွေတဲ့အထိလိုက်ပြီးပြင့်ပြတဲ့အခါကျတော့အမှန်ကိုယ်လုံးတော်တဲ့မှာရှိတဲ့တို့ယောက်ျားလေးပါညာမှန်မြမီဒီယာဆိုတဲ့သဘောမျိုးနဲ့ကိုလုံးလိုက်သတ်ဖြတ်တာဆိုတော့အဲ့မဲ့ဆက်စားချင်းတွေ့တဲ့တော်တဲ့အရင်ပြောရင်တော်လိုက်ပေါ့ကရင်တော်လိုက်ကလူတွေတော်တော်ပါသွားတာပေါ့
ကြီးရအုပ်ချုပ်ရေးမှူးဟောင်းတဦးကပြောတာပါဒေသခံရွာသားအများစုကတော့လုံခြုံရေးစိတ်မချရလို့သူတို့နေအိမ်တွေကိုပြန်မနေနိုင်သေးပါဘူးဒေသခံတဦးကတော့ခုကန်တိုက်ထိုက်ဖို့ပဲရွေးစရာရှိတော့တယ်လို့ဂျိုးအတန်ကိုပြောပါတယ်
။တရားဝင်စုံမနေတဲ့ဆိုရင်တော့ဒါဒီတရားဝင်စုံမကြီးကိုဆောင်ရွက်တဲ့ရဲတွေကတော့တိုင်လို့ရပြီလေ။အခုဒီတရားဝင်စုံမကြီးနဲ့လုံခြုံရေးကိုဆောင်ရွက်နေတဲ့ဒီကိုနဲ့ကဒီဟာကိုချိုးဖောက်နေတဲ့ဆိုတော့သူကဘယ်လိုသွားပြီးတိုင်လို့တရားမှန်းသူမသိဘူး။အဲ့တော့သူတို့လုံနိုင်တာတစ်ခုပဲရှိတယ်။ဒီလူတွေလာလို့ရှိရင်ဒီတူတွေတဲကစက်နိုင်လို့မရကြံလေခုခံမှုဆိုတဲ့ဟာမျိုးတော့သူတို့စဉ်းစားရတာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ 10:00 တွင်းနဲ့တနင်္ဂနွေနေ့နံနက် 6:00 ကနေ 9:00 တွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Neuron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
အခုတခါအလှည့်ကျလာတာကတော့စနေညဇက်ကဝိုင်းအစီအစဉ်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာပြည်သူလူထုထောက်ခံမှုမရှိတဲ့တမရော်အနေနဲ့ဗက်ပေါင်းစုံအကြက်တဲရင်ဆိုင်နေရတာကိုကြည့်ရင်အလားအလာမကောင်းဘူးလို့စစ်သည်ရေးရလိလာသုံးသက်သူအမေရိကန်စစ်တပ်ရဲ့အငိမ့်စားဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကပြောပါတယ်။မန်အင်ဂျင်နိုင်ကဆွေးနွေးတင်ဆက်ထားပါတယ်ဗျာ
။မင်္ဂလာပါအန်တီ။မင်္ဂလာပါသမီး။အခုဆိုရင်ဒီမြန်မာနိုင်ငံမှာပေါ့နော်လက်ရှိဒီစစ်တပ်ကနေဟိုစွန့်ခွာထွက်ပြေးတဲ့ဥယျာဉ်ပေါ့လေအဲ့ဒါတော်တော်လေးများပြားလာနေရဆိုပြီးနိုင်ငံတကာသတင်းတွေမှာလည်းဖော်ပြလာပါတယ်အထူးသဖြင့်ဒီစစ်တပ်အင်အား3သိန်းရှိတယ်ဆိုတဲ့နေရာမှာပေါ့နော်အခုဆိုရင် 2,000 ကျော်လောက်ကိုစွန့်ခွာထွက်ပြေးတဲ့သူတွေလောက်ရှိလာပြီပေါ့နော်အထူးသဖြင့်ဒီမြန်မာနိုင်ငံနေဆက်တစ်ချောင်းများလာနေတယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီလိုပေါ့နော်ဒီစစ်ဖက်ရေးရလေးလာတုံးတက်နေသူတဦးအနေနဲ့နောက်ပြီးတော့လည်းဒီမြန်မာစစ်တပ်ဒီအရက်ဖက်ပေါ့အရင်အရက်သားဆိုရလက်ထက်တုန်းကလည်းဒီအရက်ဖက်စစ်ဖက်ဆက်ဆံရေးမှာဒီလေ့ကျင့်သင်ကြားမှုတွေပေးခဲ့တဲ့အပိုင်းမှာအခုလက်ရှိမြန်မာစစ်တပ်ရင်ဆိုင်နေရတဲ့အခြေအနေကိုဘယ်လိုတုံးတက်လဲရှင့
်ဟုတ်ကဲ့အခုအချိန်မှာအန်တီတို့အနေနဲ့တုံးတက်လိုက်လို့ရှိရင်ပေါ့နော်အာဘာတွေ့ရလဲဆိုတော့မြန်မာတက်မတော့အခုအချိန်မှာမြန်မာစစ်တပ်ကဟုတ်တာရှည်ရက်တည်နိုင်ဖို့အတွက်ကမလွယ်တော့ဘူး။ဘာလို့လဲဆိုတော့ခုနကပြောသလိုပဲဒီဟိုဒီ CDM တွေလေတော်တော်များများစစ်သားတွေထောင်ကျော်အာ CDM ဟိုသွားနေပြီ။နောက်တစ်ခုကျတော့ COVID နဲ့ပတ်သက်ပြီးတော့လည်းသူတို့မှာတိတ်ဆုံးနိုင်ရှိနေနော်။ဘာလို့လဲဆိုတော့ COVID ကသူတို့မြန်မာနိုင်ငံမှာဘလုံးဝမထိုင်မထိနိုင်ဘူး။ဆိုတော့အဲ့ဥစ္စာတမျိုးနောက်တစ်ခုကျတော့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေကလည်း February 1st ရက်နေ့ပြီးတော့ဗာလဲထောင်ကျော်ဖြစ်ထားပြီးသားအဲ့ဒီမှာကျတော့ဟိုတနေ့က report တွေးလိုက်တာကထောင်ကျော်ကျဆုံးတာရှိနေတယ်ဆိုတော့အဲအခုဆိုလို့ရှိရင်ဒီတနေ့ပြောတဲ့ CDM ကလည်းပို့ပြီးတော့များလာတယ်အဲ့လိုဖြစ်တဲ့အခါမှာစစ်တပ်အတွက်ကပြည်သူလူထုရဲ့ပံ့ပိုးမှုပြည်သူလူထုရဲ့လက်ခံမှုမရှိတဲ့အခါကျတော့သူတို့ဒီဥစ္စာကို replacement ပေါ့နော်ပြန်ပြီးတော့ဖြည့်ပေးဖို့အတွက်ကသူတို့မှာ recruiting ကအရင်မရှိတော့ recruiting မရှိနိုင်တော့ပြည်သူလူထု support မရှိတဲ့အတွက်ဘာလို့တကယ်လို့သူတို့ဒီဥစ္စာကိုသွားပြီးတော့ဖြည့်ဖို့အတွက် recruit လုပ်ခဲ့ဆိုလို့ရှိရင် Gen Z Gen Z level. Gen Z ya a generation throughout recruit lower ma. So aku a Gen Z ya along wa huni hu be ma pa wa bi. So lo thru a twet lo lo ku ku di yosa pyan phi nai ma ma hoh do. Ba lo so a da lu ti lu lu ga support a ba de di di lak kan hu huni ma shi do. Now ta khu ja lo thru ma a ne de ta khu shi da ga le ti tu lu lu de ma ka bo no. Ho de ga ba long wa le
လက်ခံဖို့မရှိတော့အာမပီတော့ဆိုသူတို့ရဲ့ legitness ကြီးကကြောက်သွားပြီဆိုတော့အဲ့ဒါတားရှေရက်တီနိုင်ဖို့အတွက်ကလုံးဝအန်ဒီဘယ်လိုမှမတွေးနိုင်ဘူးအန်ဒီပညာရှင်တယောက်အနေနဲ့ကြီးလိုက်တဲ့အခါကျတော့ဥစ္စာရှေ့သွားဘူးကလွယ်တာမဟုတ်ဘူးလို့အန်ဒီသုံးသပ်တယ်ဟုတ်ကဲ့အဲ့တော့ဒီစစ်တပ်မှာပေါ့နော်ဒီတကြိမ်အခုအာဏာသိမ်းလိုက်တဲ့ကိစ္စမှာအခုလို့ဟို
CDM ဆိုတော့အမိတ်မနာခံရေးလှုပ်ရှားမှုတွေမှာပါဝင်လာတာဒီအာနာပီဆန်မှုလှုပ်ရှားမှုတွေမှာပါဝင်လာမှုဒီစုတ်ခွာပေါ့နော်စစ်တပ်ကိုစုတ်ခွာတဲ့ဥယျာဉ်ကြီးများပြားလာတဲ့အခြေအနေရောဘာကြောင့်လို့မြင်လဲရှင်အဲ့ဒီဥစ္စာကဘာလို့လဲဆိုတော့သူများတို့အားဖြင့်ဒီထွက်လာတဲ့လူတွေကပြောတယ်သူတို့တွေကတဲ့ professionalism ဆိုတဲ့စစ်တပ်တစ်ခုမှာထမ်းဆောင်နေပေါ့နော်သူတို့စစ်တပ်ထဲဝင်သွားတာပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်သွားတာဆိုတော့သူတို့ဒီဥစ္စာပြည်သူလူထုကိုအနိုင်ကျင့်တာတွေနှိပ်စက်တာတွေတွေ့တဲ့အခါကျတော့ဒီဥစ္စာ professionalism ဆိုတဲ့စစ်သားတယောက်ရဲ့ဂုဏ်သိက္ခာကမရှိတော့ဘူးဆိုတော့လေအဲ့ဒါကြောင့်မလို့ဒီဥစ္စာတွေဖြစ်လာနောက်ပြီးတော့လည်းအဲထဲမှာဟိုနေသူတို့ဟိုဗာလဲမိသားစုတွေကိုအ ဆိုတော့လေနောက်ပြီးတော့တချို့တွေကပြောတာလေစစ်ဘိုတွေကကြတော့သူတို့စစ်ဘိုနဲ့စစ်သားနဲ့ကွာချားမှုကလည်းအရန်ကွာလွန်နေစစ်ဘိုဆိုလို့ရှိရင်စီစဉ်အများကြီးရတယ်စစ်သားတွေကြတော့အောက်မှာဟိုနေပေါ့နော်အညွန့်အတာနဲ့အစအစားတောင်မရှိတာအဲ့ဒါမျိုးတွေနဲ့သူတို့ပြန်နေရတယ်ဆိုတော့လေအဲ့ဒီအမျိုးမျိုးကြောင့်မလို့သူတို့ထွက်လာတယ်လို့ပြောကြတယ်ဘလောက်ထိပေါ်တော့ဒါဟို ခုလက်ရှိတက်မတော်ခေါင်းဆောင်နေရတော့ဒီအချိန်တွေကိုသူတို့ဘယ်လိုထိမ့်သိမ်းနိုင်မလဲဘယ်လောက်ထိသူတို့ရေရှည်ဟိုရေရှည်ပေါ့ဘယ်လောက်ထိသူတို့ကြံ့ကြံ့ခံနိုင်မလဲလို့သုံးသပ်နေတယ်ရှင်အဲ့ဒါတော့ပြောရတာခက်တူဒါပေမဲ့လည်းအန်တီတို့ကလည်း history ပေါ့နော်တချင်းတချင်းနဲ့နောက်ဆုံးကြတော့တခါတည်းဂျုံကနေပါလေလန်ဒ်စလိုက်နော်ချက်ချင်းဂျုံကနေဒီလိုဖြစ်တာတွေ့တယ်ဟုတ်တယ်ပထမဆုံးနည်းနည်းနည်းနည်းပဲဖြစ်မှာဒါပေမဲ့ချက်ချင်းဟိုအာဖဂန်နစ္စတန်မှာအာဖဂန်စစ်တပ်ကပေါ့နော်ဟိုနေဟိုဒီသူတို့စီမှာပါလေ will to fight မရှိတော့စိတ်ဓာတ်ခွန်အားမရှိတော့မရှိတဲ့အခါကျတော့ဘလောက်လောက်သူတို့မှာလက်နက်ရှိလေလေ ဟို fire power ရှိလေလေ will machine fighting will machine လို့ရှင်မရဘူးမအောင်မအောင်မြင်အောင်ရှေ့သွားလို့မရဘူးပေါ့အဲ့ဒါကြည့်လို့ရတယ်ဟို South Vietnam မှာလည်းအဲ့ဒီတိုင်းမှန်ဒီလိုမှာတော့ပါလေ South Vietnam military ကလည်းအနောက်ဘက်ကဟို US မရှိတော့တာနဲ့သူတို့အားလုံးလက်နက်ချပြီးတာပဲသူတို့တွေကအဲ့ဒီအချိန်မှာဟိုဗါလေဟို fire power နဲ့ပတ်သက်လို့ရှင်လိုက်လို့ရှင်သူတို့ကပုံများတယ်ဒါပေမဲ့ US မရှိလို့ရှင်သူတို့လုံကမဟုတ်ဘူးနင် မခုခံနိုင်ပါမယ်မရတည်နိုင်မရတည်ဆိုတော့လေအဲ့ဒါဟုတ်ကဲ့အဲ့ရုပ်ဆံနဲ့ကြည့်ပြီးတော့နှိုင်းချင်လိုက်လို့ရှင်မြန်မာနိုင်ငံဘယ်လိုဖြစ်နိုင်လဲဆိုတာတော့စဉ်းစားလို့ရတာပေါ့ဒါပေမဲ့တကယ် future ကြတော့အနာဂတ်ဆိုတော့ဘယ်သူမှအသေးစားမပြောနိုင်ဘူးအဲ့တော့အခုဒီတိုက်ပွဲတွေဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုလို့ရှင်လေတိုင်းနာလက်နက်ကိုင်ဖွဲ့ပြီးတခါအခု ဒီဒီဇိုင်းဆရာနာတိုင်းမှာဟိုပြန်ပြီးလူထုကိုယ်တိုင်ပြန်ပြီးတော့လက်နက်ကပြီးတော့ဟိုတွန်းလှန်လာတဲ့အနေထားပေါ့နော် PDF လို့ပြည်သူ့ကာကွယ်ရေးတပ်တီးဖြစ်လာတဲ့အနေထားမှာတော်တော်လေးလေးဟိုတိုက်ပွဲတွေလည်းပြင်းပြင်းထန်ထန်ဖြစ်နေတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာလေဟိုမြန်မာစစ်တပ်ကိုကြည့်လို့ရှင်လေသူတို့ကတကယ်ဟိုလက်နက်အင်အားကြီးပေါ့နော်အထူးသဖြင့်သူတို့လေရင်ဒီစစ်လေရင်နေနေတဲ့သူတို့ပုံကျဲတိုက်ခိုက်နိုင်နေဆိုတဲ့ဒီလက်နက်တွေလည်းရှိနေတဲ့အပိုင်းမှာအခုလို့ဟို PDF တို့လိုတိုင်းနာလက်နက်ကိုင်ဖွဲ့တွေကပြန်ပြီးတော့ဟိုခုခံတိုက်ခိုက်နေတဲ့အခြေအနေပေါ့နော်အဲ့ဒီပုံမှာဘယ်လိုသုံးသပ်မိလဲရှင်ဒီ PDF force တွေကလေသူတို့ရဲ့ဟိုစွမ်းရည်ကတော်တော်တိုးတက်လာတာတော်တော်မြန်မြန်တိုးတက်လာတာ fighting force. Now, Biro Une Bale, Turobagale, Bale, Pizu Luga, Gudedi, Bale, support, you know, Pambo Beni Rome. Now, Biro, Pizu Lulu, Nanganya, Pizu Lulu de Maga, no, the PDF to Yera, Turoye, Kiba Machine, the Gabalo Machine, Nimalumuri, you know, Dianari, Nimalumuri, Alma Piambiro. သူတို့ကိုပံ့ပိုးပေးနေတယ်သူတို့ကိုဟိုတချို့တွေဆိုလို့ရှင်ပေါ့နော်ပတ်စံနဲ့ပံ့ပိုးပေးတချို့တွေဆိုလို့ရှင်ဟိုနေ skill နော် ဒီဒီဒီဒီဘက်ကအားပေးတာလေဆိုတော့တယောက်တောင်မှလည်းတိတ်ပြီးတော့ဗာလဲအမြင်မှာအဲတက်မတော်support ဒီ user ပို့ပေးတာသူက2ဖက်ချင်သူက2ဖက်ချင်ကစားနေတယ်ဆိုတော့လေအဲ့ဒါဒီဒီဘက်ကကြီးလိုက်လို့ရှင်ရှင်ရောအများကြီးအားသာချက်တွေအခုတွေ့နေရတယ်နောက်တစ်ခုကအမ်အန်ဒီဒီမှာဒီဂုတ်ချင်ပြန်နေတဲ့ဥစ္စာကိုကြီးလိုက်တဲ့အခါမှာအန်ဒီကလည်း cyclone nuggets က ဥစ္စာကိုပြန်ပြီးတော့တွေးနေတယ်နော်စာကလုံးနာကစ်ဖြစ်တဲ့အချိန်မှာဘယ်သူမှဗာလဲအကူအညီမပေးနိုင်မပေးနိုင်တဲ့အခါကျတော့မြန်မာလူမျိုးတွေကကုတုကိုချုံလောက်ရရှာတယ်အဲ့ဒီအချိန်မှာသူတို့ဟိုအပြင်ကအကူအညီမလာဘူးဆိုသိတာနဲ့ကုတုကိုချုံလောက်ပြီးတော့သူတို့လောက်သွားနိုင်ဆိုမြန်မာလူမျိုးမှာတခုအန်တီတွေးတာကသူတို့လောက်တတ်တယ်သူတို့လောက်ချင်းပြီဆိုလို့ရှိရင်သူတို့ဟိုနေစိတ်သွားရကိုပါလို့မျိုးပဲသူ through character, bono, any usa, and he doing yare. And he doing yare, so really, now to go out, 2015, no, maybe the general election, and yet go out with a kid at Kamali. Through yale, seen a gun at the Niyama, maybe a Yama, seen a gun at Dancy, Viole, Ninin, Nidrole, Station, Nelly, through Valet, maybe we'll through Sami Jai, no? Through Palos of Democracy, a Yan Login. Through Login, Login Harvey Solution, Matumua, Maya Yang, Lieutenant. Surely, a good chimale through Democracy of Yan Login, Surely. And he deals through a commitment, but not through a state that con a young piano. So, a osa, the charming nation like Lucian Bono, the state that con a young yeji. A osa, but a not dead by weapon net bobido yeji. Also, and you do who the charming yama, the lila da vida, no? For the firepower she will make state that con a machilo shilushin beluma. Malone, so you man, develop that key lilution, through my state that come a young thing.
The PDF, the Pidu Kaway, that the Bible, no? To the people, PDF, the Akuma through Savio Puede, the PDF, the Tai Kai Swayi, Nilai, a Bible, or so I did don't that the Lumine by my throwback, I bad down the Tai Kai Nilai, Swam you, or don't that Luyalish.
Through you got. And he could not do the creativity, but no, through my innovation and creativity, the Kalilia, and the eye sheet it. So, through,
ဆိုတော့လေအဲ့ဒီဥစ္စာအရင်တို့တွေ့နေတာလက်တွေ့မှာဒီလိုမျိုးကလေးတွေမရရတဲ့အနေနဲ့သူတို့လုပ်မယ်ဆိုပြီးတော့သူတို့လုပ်နေကြတာ အခုမြန်မာနိုင်ငံအခုဒီလိုတိုက်ပွဲတွေလည်းရှိဖြစ်နေတာတွေပေါ့နော်။ဒါမြန်မာစစ်တပ်ဘက်မှာလည်းအဲ့လိုအခြေအနေတွေရှိနေတဲ့ခါကြတော့ဒီပြည်ရင်းစစ်ဖြစ်လာနိုင်တဲ့အနေအထားမျိုးရောဟိုအဲ့ဒီအနေနဲ့ဘယ်လိုမြင်လဲရှင့်။
တမီးပြောသလိုပဲပြည်ရင်းစစ်ကတော့ဖြစ်နေပြီအခုချိန်မှာကဟိုအခုကခုနကစတက်တစ်စတစ်တွေးလိုက်တယ်မလား။ထောင်ထဲချီပြီးတော့ ဒီအာဒီဟိုတိုက်ပွဲတွေကဖြစ်နေပြီဆိုတော့မြန်မာနိုင်ငံအဲ့ဒီတော့ရောက်သွားပြီเนาะဆိုတော့အာဒီဥစ္စာဟိုဘာလဲအာဂျီလုံနေစရာမလိုတော့ဘူးအဒီဒီဟိုနေအာဒီစစ်ကောင်စီစစ်တပ်စုံမှုရှိနေတလာကလက်ပတ်လုံးဒီဒီပြည်သူလူထုကတော့လက်မခံဘူး လက်မခံတာပို့ပြီးတော့တောင်မှလက်မခံသွားတာကဒီကိုဗစ်အချိန်မှာပေါ့နော်အာဒီဒီစစ်ကောင်စီကဒီသူတို့ဒီ response ဒီဥစ္စာကို response လုပ်တဲ့အခါမှာလူတွေကပို့ပြီးတော့တောင်မှနာကြီးသွားတယ်နာကြီးပြီးတော့လုံးဝမခွတ်လွတ်နိုင်တော့ဘူးဆိုတော့အဲ့ဒီကတော့သူတို့လုံးဝနောက်ဆုံးမှာမဟုတ်ဘူးလို့ရှင်းတယ်
လူတို့ကတစ်ချက်ကသူတို့တွေကြားထဲမှာအခုဖြစ်နေတဲ့အပိုင်းကြတော့မြန်မာစစ်တပ်ကဘုံမှုကြီးမရောက်နိုင်လို့ကနေပြီးတော့အခုဆိုရုရှားစီကနေပြီးတော့ပေါ့နော်လက်နဲ့အခုကြီးတောင်းနေရုရှားကလည်းလက်နဲ့ကြီးလက်နဲ့ငယ်တွေဘယ်လိုတက်စင်မလဲဘယ်လိုကူညီမလဲဆိုတာလည်းသူတို့ကတရားဝင်ထုတ်ပြောတာတွေလည်းရှိတယ်ဆိုတော့အဲ့လိုမျိုးဒီလိုရုရှားအထူးသဖြင့်အခုဒီ တရုတ်ကတော့အရင်ကလေးကပေါ့လေဒါပေမဲ့အခုနောက်ပိုင်းမှာကျတော့ဒီရုရှားဘက်ကတကယ်ကိုထင်ထင်ရှားရှားနဲ့တိတိတတ်တာစီရေးအရလက်နက်အရပါသူတို့ဟိုထောက်ပံ့ကူညီလာတယ်ကြောင်းချလာတယ်ဆိုတဲ့အနေအထားမှာဟိုမြန်မာစစ်တပ်ဘက်ကပို့ပြီးတော့အင်အားကြီးပြီးတော့ပေါ့နော်ဟိုအင်အားကြီးသွားနိုင်မယ့်အနေအထားရှိမှာရှင်တိတ်တယ်ဆိုတာ ground control မရှိဘဲနဲ့တိုက်လို့မရဟုတ်တယ်the air ကြတော့ air power ကြတော့သူက supporting you know support လုပ်ရတာပေါ့နော် ဒါပေမဲ့ ground မှာပါလေ ground soldier machine ground level မှာဟိုနေ machine နေရတဲ့ဒီတိုက်တဲ့ဥစ္စာဘယ်တော့မှမအောင်မြင်နိုင်ဘူးဘယ်တော့မှမအောင်မြင်နိုင်နောက်ပြီးတော့စစ်တပ်ကအဲ့ဒီခုနပြောသလိုပဲစစ်တိုက်တယ်ဆိုတာလေဟိုနေပါ clock with ပြောထားသလိုပဲเนาะအဲ့ဒီစစ်တိုက်တယ်ဆိုတာ is an extension of politics political နဲ့ပတ်သက်ပြီးတော့အဲ့ဒီငင်တော့လည်းပြောထားရဲ့ political war မှာ စစ်တပ်ကအလုံးကြဆုံးတော့ရှုံးသွားပြီရှုံးသွားပြီသူတို့ဒီ physical war ဟုတ်တယ်သူတို့လုပ်နေတယ်ဒါပေမဲ့အန်တီပြောသူတွေပဲအခုကကြာရှည်ရှင်တို့တာရှည်ကြီးလိုက်လို့ရှင်ဘယ်လိုမှမရကျင်တာအခုကလို့ခုနကပြောသူတွေပဲဟုတ်တယ်သူတို့မှာ firepower တွေဒီလိုပဲဟိုဗါလေလင်မြန်နဲ့ပတ်သက်ပြီးတော့ရှိလာတယ်ဒါပေမဲ့သူတို့မှာ ground soldier ကမရှိတော့ဘူး ground soldier ကတနေ့တနေ့ ဟိုပါလေတေးတာနဲ့ကိုဗစ်ကတက်တာနဲ့ဟိုနေ့ကဟိုနေ့ပါလေဒီတိုက်ပွဲမှာကြာတာနဲ့နောက်ပြီးတော့ PDF ဟိုပါလေ CDM လောက်တာနဲ့သူတို့မှာဖြည်းဖြည်းဖြည်းနဲ့သူတို့အရန်ကြာလာပြီးအခုကပြောဆိုပြန်ဖြည့်ဖို့လွယ်တာမဟုတ်ဘူးနော်ဆိုတော့ ground soldier မရှိဘဲနဲ့တိုက်ပွဲရလဲဒီတိုက်ပွဲကြီးလိုက်တာဟိုနေ့မနိုင်နိုင်ဟုတ်ကဲ့အခုလိုမျိုး view မြန်မာပိုင်းကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်ဒေါက်တာမီမီဝင်းဘတ်ကိုကျေးဇူးများကြီးတင်ပါတယ်ရှင့်
You're welcome.
စနေညသကဝိုင်းဆွေးနွေးကမ်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သတင်းချင်းညို့ကိုမှတ်သိနေထက်ကပြောပြမှာဖြစ်ပါတယ်ရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံရဲ့မြန်မာအရေးအထူးတန်တမအီရာဝမ်ယူဆပ်ကမြန်မာနိုင်ငံခီးစင်တဲ့ပတ်သက်လို့တတ်မှတ်ချက်တွေကိုစစ်ကောင်စီနဲ့ညှိနှိုင်းဆွေးနွေးနေသေးရှိပြီးဖန်ခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပါ
ဒီနေ့ကျွန်တော်တို့ရဲ့အခုအခါရေးပေါ်လိုအပ်နေပြီဒါပေမဲ့အဲ့ဒါမတန်ခင်မှာအာမဂန်ချက်တွေရဖို့လိုပါတယ်လို့အထူးတန်တမန်အီရာဝန်ကရိုက်တာစ်သတင်းဌာနကိုပြောဆိုထားတာဖြစ်ပါတယ် အာဖဂန်နစ္စတန်နိုင်ငံတွင်အခြေအနေတွေ့ရေးကိုအမေရိကန်ရဲ့ရေးကြီးချက်မဟာမိတ်တွေနဲ့ဆွေးနွေးဖို့အတွက်တနင်္ဂနွေနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီးကကတားနယ်ချမ်းမီနိုင်ငံတို့ကိုတွေ့ရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေအမေရိကန်ရဲ့လေကြောင်းကယ်ဆယ်ရေးလုပ်ငန်းတွေအတွင်အဓိကလက်ခံရာကတားနိုင်ငံကိုအထူးကျေးဇူးတင်ကြောင်းတနင်္ဂနွေနေ့မှာခီးစွတ
ကိုတင်ပိုင်နိုင်ခဲ့တဲ့ဆိုပြီးတာလီဘန်တွေကစနေနေ့မှာပြောဆိုထားပါတယ်။ထိုင်ဝမ်မှာတော့ခင်မီစစ်ဖက်ပစ္စည်းတွေဝယ်ယူနိုင်ရင်တိုးချဲ့ရဲ့အတွက်လာမယ့်နှစ်မှာစစ်တပ်အသုံးစီအတွင်းရေးအစိုးရကအစုပြုထားပါတယ်ရှင်။ကျေးဇူးပါခင်ဗျာ။တင်ကျင်းချုပ်ကိုမတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုကမောင်စုံမင်းဖြစ်ပါတယ်။အတန်ပိ Nick Ivanov တို့ဖြစ်ကြပါတယ်။တင်းငွေနေမနဲ့ VO ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရစီများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။This program